Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဖေဖော်ဝါရီလ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ32 40 49လောက်ကနေဖမ်းယူနားဆင်နေပါခင်ဗျာကျွန်တော်ဆက်မိုးရပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထွက်ခြားတဲ့သတင်းတွေကတော့ Syria အတိုက်ခံအုပ်စုတွေဟာကုလသမဂ္ဂအထူးတန်တဘာနဲ့ Geneva မြို့မှာတွေ့ဆုံခဲ့ပါတယ် American သမ္မတရွေးကောက်ပွဲရဲ့ပထမအဆင့်ဖြစ်တဲ့ပါတီတွင်းရွေးကောက်ပွဲတွေ Iowa ပြည်နယ်မှာဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကဒုတိယအကြိမ်မြောက်လွှတ်တော်စည်းရုံးပွဲတွေဒီကနေ့စတင်မှာဖြစ်ပြီးလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီလိုထွက်ခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှတ်ခွာညွှန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းအစီအစဉ်မှာနားဆင်ကြရမယ့်အထဲမှာဆိုရင်တော့
စဉ်းစားဖြစ်နေပါပြီအခုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရောက်နေပြီကျွန်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကညာလာကြငါရောက်မိသားစုတော်
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးဝင်းထိန်ပြောသွားတာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေးအဆွေးနွေးခန်းမတိုင်ခင်ကျွန်တော်တို့သတင်းတော်တွေထုတ်လွှင့်တဲ့အချိန်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်နောက်ပိုင်းမှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြအစီအစဉ်စတဲ့လူတွေနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂဥဆောင်ပြုလုပ်တဲ့ Syria ညဉ့်ညံရေးဆွေးနွေးပွဲအစပိုင်းကိုသတင်းအောက်ခဲ့ပြီးတဲ့နောက် Syria အဓိကအထိုက်ခံအုပ်စုဟာကုလသမဂ္ဂအထူးတန်တမာ Stephen de Mistura နဲ့တင်းနှင်းတွင်ကတွေ့ဆုံခဲ့ပါတယ်အထိုက်ခံဒီဘက်ကဆွေးနွေးပွဲမတက်စေဖို့ဖြစ်စေခဲ့တဲ့ကိစ္စရပ်တချို့ပြည်လဲစီရေးအတွက်တိုးတက်မှုတွေရှိခဲ့တယ်လို့တွေ့ဆုံမှုပြီးနှစ်ဖက်စလုံးကပြောပါတယ်တောက်ကြနေကစတင်တဲ့ညဉ့်ညံရေးဆွေးနွေးပွဲကိုအထိုက်ခံအင်အားစုတွေပါဝင်လာလိမ့်မယ်လို့သူ့အနေနဲ့ယုံကြည်စိတ်ချထားသလိုပါဝင်လာစေဖို့အတွက်လည်းစ조사လုပ်ဆောင်သွားမယ်လို့ဒီမစတူရာကသတင်းတောက်တွေကိုပြောပါတယ်ဆွေးနွေးပွဲတွေကိုမူလတတ်မှတ်ရက်ထက်9ရက်နောက်ကျပြီးကျင်းပခဲ့ရတယ်လို့အတိုက်ခံကိုယ်စားလှယ်တွေကလည်းပထမနေ့မှာတပိတ်မောက်ခဲ့ကြတာဖြစ်ပါတယ်တင်းနှင်းငွေတွေကပြုလုပ်တဲ့ဆွေးနွေးမှုတွေဟာအားရစရာကောင်းပြီးအပြုသဘောဆောင်ကြောင်းစီးရီးအတိုက်ခံအုပ်စုပြောခွင့်ရကပြောပါတယ်စီးရီးအစိုးရနဲ့ရုရှားတို့ပူးတွဲပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်ပြီးပြည်မိနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့နိုင်ရေးလမ်းနေဖွင့်ပွဲဖို့အတိုက်ခံအုပ်စုတွေကတောင်းဆိုနေတဲ့ကိစ္စကိုပြောခွင့်ရကရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်ဒီနေ့ကနေအစောပိုင်းတုန်းကတော့သူတို့အနေနဲ့ဂျနီဗာမြို့ကိုလာတာဟာကုလသမဂ္ဂကိုယ်စားလှယ်နဲ့တွေ့ဖို့တာဖြစ်ပြီးသမ္မတဘာရှားအယ်အာဆာအစိုးရနဲ့ဓာတ်ရမဟုတ်တဲ့တွေ့ဆုံမှုမျိုးတောင်ပြုလုပ်ဖို့လာတာမဟုတ်ဘူးလို့အတိုက်ခံအုပ်စုဘက်ကပြောပါတယ်
အနည်းဆုံးလူပေါင်း60သေဆုံးခဲ့ရတဲ့တနင်္ဂနွေနေ့ကဒမတ်စကပ်တောင်ပိုင်းဘုံသွင်းလုံးပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့်အစ္စလာမစ်စစ်သွေးကြအဖွဲ့ကကြေညာပါတယ်ဒမတ်စကပ်မြို့ရဲ့ဆာရီဒါဇီနပ်အရက်ကရှီယိုက်ဖျားကြောင့်ဤဘုံကားဘုံပောက်ကွဲခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတော့အသေခံဘုံခွဲသမားနှစ်ယောက်ကအခုလိုဖောက်ခွဲတိုက်ခိုက်ခဲ့တာပါစီးရီးယားရဲ့အဓိကအတိုက်ခံအုပ်စုကကုလကိုယ်စားလှယ် Stephen D. Mistura နဲ့ Geneva မှာမတွေ့ခင်ဒီဘုံဖောက်ခွဲမှုဖြစ်ပွားခဲ့တာပါ Mistura က9နှစ်နီးပါးပြည်တွင်းစစ်ဖြစ်နေတဲ့စီးရီးယားကအယူဆမတူတဲ့ဂိုင်းကနအလုံးကိုစပွဲဝိုက်မှာတွေ့ဆုံဆွေးနွေးရင်းနဲ့နိုင်ငံရေးအဖြေရှာဖို့စ조사ပေးနေတာပါတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဥရောပသမ္မဂရဲ့နိုင်ငံခြားရေးအကြီးအကဲ Federica Mogherini ကဒီဘုံခွဲတိုက်ခိုက်မှုဟာနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ဖို့တသက်ရည်ရွယ်တာဖြစ်ကြောင်းသိကိုသိကြပါတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်ဝင်ရောက်ရှင်ပြိုင်နေကြတဲ့ဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလစ်ကန်ပါတီကိုယ်စားလှယ်လောင်း15ဦးအတွက်အိုင်ဝါပြည်နယ်မှာကျင်းပမဲ့ပါတီအရေးပါတဲ့ပါတီတွင်ရွေးကောက်ပွဲတဲ့တနင်္ဂနွေနေ့ဟာနောက်ဆုံးအပြည့်အဝမဲဆွယ်စည်းရုံးခွင့်ရှိတဲ့နေ့ဖြစ်ပါတယ်။အိုင်ဝါပြည်နယ်သားတွေဟာဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်ပါတီကကိုယ်စားလှယ်လောင်းတွေရဲ့ပါတီတွင်ရွေးကောက်ပွဲတွေအတွက်ဒီကနေ့တနင်္လာနေ့မှာမဲပေးရွေးချယ်ကြတော့မှာဖြစ်ပါတယ်ကော့ကတ်စ်လို့ခေါ်တဲ့ပါတီတွင်းရွေးကောက်ပွဲတွေဟာသမ္မတရွေးကောက်ပွဲကြီးတစ်ခုလုံးမှာမဲဆန္ဒရှင်တွေရဲ့မဲတွေအမှန်တကယ်အရေးပါတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ဒီရွေးကောက်ပွဲဟာကိုယ်စားလှယ်လောင်းတွေအများကြီးရှိတဲ့အထက်ကထောက်ခံမှုအ ਨੇ စုံရရှိတဲ့ကိုယ်စားလှယ်လောင်းတွေတဖြည်းဖြည်းဘေးကိုပြုတ်ထွက်သွားတတ်လေရှိတဲ့ရွေးကောက်ပွဲတွေလည်းဖြစ်ပါတယ်တနင်္လာနေ့မှာကျင်းပမဲ့ပါတီတွင်းရွေးကောက်ပွဲမှာ Republican Party ဘက်ကဒေါ်နယ်ထရမ့်ကလူထုထောက်ခံမှု2800ခန့်နှုန်းနဲ့ဦးဆောင်နေပြီးတက်ခရုစ်က2300ခန့်နှုန်းနဲ့ဒုတိယနေရာကလိုက်နေပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဗမာပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ဟာတဦးနဲ့တဦးသူမသားကိုမသားအနေထားလောက်မှာရှိနေပေမဲ့လည်း Hillary Clinton ကအနည်းငယ်အသာစီးရနေတယ်လို့ဆိုပါတယ
်။ Latin America မှာဖြစ်ပြန့်ပွားနေတဲ့ Zika virus ဟာ Africa တိုက်မှာလူပေါင်း 11,000 ကျော်သေဆုံးခဲ့ရတဲ့ Ebola virus ထက်ကမ္ဘာလူထုကြံ့မှရေးကိုချိန်ချောက်မှုအန္တရာယ်ပိုးပြီးတော့ကြီးမားနိုင်ပါတယ်။ဒီမှတ်ချက်ဟာ Zika virus အန္တရာယ်ဟာ ကဘာကျမ်းမာရေးကပ်ဘေးအဆင့်ဖြစ်တတ်မှတ်မလားဆိုတာကိုဆွေးနွေးဆုံးဖြတ်ကြမယ်။ကဘာကျမ်းမာရေးအဖွဲ့ WHO ကကျင်းပမဲ့တနင်္လာနေ့ရေးပေါ်အစည်းအဝေးမတိုင်ခင် The Guardian နဲ့ Examiner သတင်းစာတွေမှာလူမှုကျမ်းမာရေးကြမ်းကျင်သူအတော်များများကပြောခဲ့တာဖြစ်ပါတယ်။အာယုံကြောဖွံ့ဖြိုးမှုဆိုင်ရာချွတ်ယွင်းမှုကြောင့်သတိသားဟာပုံမှန်မဟုတ်ဖဲဥကောင်းရွယ်စားတေးပြီးတော့မွေးလာတဲ့အကြောင်းဘရာဇီးလူမှုကျမ်းမာရေးတာဝန်ရှိသူတွေကပြောကြပါတယ်။ချွတ်ယွင်းချက်နဲ့မွေးဖွားလာတဲ့နှုတ်ဟာပုံမှန်ထက်ဆယ်ဆမြင့်တက်နေတာဖြစ်ပါတယ်။ဖြစ်ပွားရတဲ့အကြောင်းရင်းကိုစစ်ဆေးရှာဖွေနေစေဖြစ်ပေမဲ့ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့မိခင်လောင်းတွေနဲ့အခုဖြစ်နေတဲ့မွေးဖွားစကလေးငယ်တွေရဲ့အခြေအနေကတော့ဆက်ဆက်မှုရှိနိုင်ကြောင်းတွေ့နေရတာဖြစ်ပါတယ်ရှင်။
UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်မြောက်လွတ်တော်စီအိုပွဲတွေကိုဒီကနေ့တနင်္လာနေ့မနေ့ဆင်နိုင်မှာစတင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဒုတိယအကြိမ်မြောက်လွတ်တော်ကိုဦးဆောင်တော့မှာဖြစ်ပြီးပါတီတာဝန်ရှိသူတွေကလည်းလွတ်တော်စီအိုပွဲတွေအတွက်သူတို့ပါတီကလွတ်တော်အမတ်တွေဟာအဆင်သင့်ဖြစ်နေကြပြီလို့ပြောပါတယ်။ဒီကနေ့စတင်မဲ့ဒုတိယအကြိမ်မြောက်လွတ်တော်စီအိုပွဲမှာရွေးကောက်ခံထားတဲ့လွတ်တော်ကိုယ်စားလှယ်အသစ်တွေကဂရုသစ္စာပြုပြီးတဲ့နောက်မှာတော့လွတ်တော်တဘာပတိအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်ကြမှာလည်းဖြစ်ပါတယ်။အမျိုးသားလွတ်တော်ကတော့ဖေဖော်ဝါရီလ3ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 88 အရပြည်သူ့လွတ်တော်ရဲ့ပထမအစည်းအဝေးစတင်တဲ့နေ့ကစပြီး15ရက်အတွင်းမှာပြည်ထောင်စုလွတ်တော်ကိုခေါ်ယူရမှာဖြစ်တာကြောင့်လွတ်တော်နေ့ရက်လုံးကကိုယ်စားလှယ်တွေတက်ရောက်ကြမယ်။ပြည်ထောင်စုလွတ်တော်ကိုလည်းရက်ပိုင်းအတွင်းမှာခေါ်ယူသွားမယ်လို့ NLD ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တမရတော်သားကိုယ်စားလှယ်တွေကနေရွေးချယ်မဲ့ဒုတိယတမရလောင်း3ယောက်ထဲကနေနိုင်ငံတော်တမရကိုပြည်ထောင်စုလွတ်တော်မှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။လွတ်တော်နေ့ရက်စလုံးမှာအမတ်နေရက်အများစုအနိုင်ရထားတဲ့ NLD ပါတီအနေနဲ့ဒုတမရလောင်းအဖြစ်ဘသူတွေကိုတင်သွင်းမယ်ဆိုတာတော့မသိရသေးသလိုတမရတော်သားကိုယ်စားလှယ်တွေကလည်းဘသူကိုတင်သွင်းမယ်ဆိုတာအခုချိန်ထိမသိရသေးပါဘူး။တိုင်းဒေသကြီးလွတ်တော်တွေကိုတော့ဖေဖော်ဝါရီလ10ရက်နေ့မှာစတင်ခေါ်ယူသွားမယ်လို့သိရပါတယ်။
အာဖရိကတမဂ AU ညီလာခံဟာငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေကိုအစိုးရသဘောတူညီမှုမပါဘဲဘူရန်ဒီနိုင်ငံကိုမဆေလွတ်ရေးအစိုးပြချက်တရက်နဲ့အဆုံးသတ်ခဲ့ပါတယ်။ AU အဖွဲ့ခေါင်းဆောင်တွေဟာငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေဆေလွတ်မဲ့အစားအစ်မြင့်ကိုယ်စားလှယ်ဖွဲ့ကိုဆေလွတ်ပြီးအစိုးရနဲ့တိုက်ခန့်တွေကြားဆွေးနွေးပွဲတွေဖြစ်မြောက်ရေးတွန်းအားပေးသွားမယ်အကြောင်းနဲ့အစိုးရကလည်းငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေကိုလက်ခံပေးဖို့တိုက်တွန်းသွားမယ်လို့ပြောခဲ့ပါတယ်။အာဖရိကတမဂ AU ဟာမနှစ်တုန်းကဘူရန်ဒီသမ္မတကတတိယမြောက်သက်တမ်းဆက်လက်ဆောင်ရွက်မယ်လို့ကြေညာလိုက်တာကြောင့်ဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်စုပူမှုတွေရပ်တန့်ဖို့အဖွဲ့ဝင်9,000ဆေလွတ်ရေးစင်စားခဲ့တာဖြစ်ပါတယ
်။အီသီယိုးပီးယားနိုင်ငံအတွင်းအယ်နီညိုလို့ခေါ်တဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေအတွက်အမေရိကန်ပြည်ထောင်စုကအရေးပေါ်အကူအညီအဖြစ်နဲ့ဒေါ်လာ68တန်းကူညီပေးသွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အီသီယိုးပီးယားနိုင်ငံအတွင်းရင်ဆိုင်နေရတဲ့အယ်နီညိုကြောင့်ဖြစ်ပေါ်နေတဲ့တက်ရောက်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အပြင်နောက်ဆက်တွဲဖြစ်ပေါ်မှုတွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်အစိုးရကနောက်ထပ်အကူအညီတွေပေးမှာဖြစ်ကြောင်းUSAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအကြီးအကဲ Gil Smith ကတနင်္ဂနွေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Pacific သမုဒ္ဒရာအတွင်းဖြစ်ပေါ်နေတဲ့ရာသီအလိုက်ပူနွေးမှုတွေကဥရုယာသီကိုပြောင်းလဲမှုဖြစ်ပေါ်စေပြီးစိုက်ပျိုးရေးကိုထိခိုက်စေတာအသက်မွေးဝမ်းကြောင်းမှုတွေအတွက်အကန့်အသတ်တွေဖြစ်ပေါ်စေတာနဲ့မရှိစင်းရတဲ့မိသားစုတွေရဲ့စားနပ်ရိက္ခာလုံလောက်စွာမရရှိတာတွေဖြစ်ပေါ်စေတယ်လို့ USAID ကပြောပါတယ်။ USAID ကပေးမဲ့အကူအညီတွေထဲမှာအီသီယိုးပီးယားနိုင်ငံသားတွေနဲ့တခြားဒုက္ခသည်လေးသန်းတို့အတွက်စားနပ်ရိက္ခာမက်ထရစ်တန်ချိန် 38,000 နီးပါးလဲပါဝင်တယ်လို့ဆိုပါတယ်။
လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးရွှေပြောင်းဒုက္ခသည်တွေကအဖို့မပါတဲ့ကလေးငယ်တပေါင်းကျော်ပျောက်ဆုံးခဲ့တဲ့အကြောင်းဥရောပရက်တပ်ဖွဲ့ကပြောပါတယ်။ဒီပျောက်ဆုံးမှုတွေဟာရာဇဝတ်ကိုင်းတွေ၊လိင်ကုန်ကူးသူတွေနဲ့ပတ်သက်မှုရှိနိုင်တယ်လို့ EU ရက်တပ်ဖွဲ့အကြီးအကဲ Brian Donner ကဗြိတိန်နိုင်ငံထုတ် Observer သတင်းစာကိုပြောခဲ့တာပါ။သူတို့ဘယ်ရောက်နေတယ်၊ဘာတွေလုပ်နေတယ်၊ဘယ်သူနဲ့နေနေတယ်ဆိုတာကျွန်တော်တို့မသိပါဘူးလို့လည်းသူကစနေနေ့တုန်းကပြောကြားသွားခဲ့ပါတယ်။ဥရောပကိုမနှစ်ကရွှေ့ပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်တာမျိုးတွေမဖြစ်လာခင်ကတည်းကပဲအဖို့မပါပဲရောက်လာတဲ့ခိုလွန်ခွင့်တောင်းခံသူကလေးဦးရေထွက်လောက်ဟာစီရင်ပေးသွင်းထားပြီးမှပျောက်ဆုံးသွားကြတယ်လို့ဥရောပအဖွဲ့အစည်းအများပြားကမှတ်တမ်းတင်ခဲ့ကြပါတယ်။နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ IOM နဲ့ UNICEF တို့ရဲ့2014ခုနှစ် တ်တမ်းတွေအရဥရောပမှာခိုလွန်ခွင့်လျှောက်ထားသူ 2,300 ကျော်ဟာအဖို့မပါတဲ့အရွယ်မရောက်သေးသူတွေနဲ့မိသားစုနဲ့ကွဲကွာနေကြတဲ့ကလေးတွေဖြစ်တယ်လို့ဖော်ပြထားပါတယ် Direct from Washington The
Voice of America VOA ဒါကတော့ကိုဇော်ဝင်းလိုင်နဲ့မခွာညိုတို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးခဲ့ကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောကတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးကြပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူတွေရွေးချယ်တင်မြှောက်ခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေကစတင်ပြီးတော့ဥဆောင်လာမဲ့ဒုတိယအကြိမ်မြောက်လွှတ်တော်စည်းဝေးအတွက် NLD ကိုယ်စားလှယ်တွေအဆင့်တင်ဖြစ်နေပြီလို့ NLD တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒါအပြင်ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာပြည်သူလွှတ်တော်အစည်းအဝေးကိုစတင်ပြီးတော့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုအတီးပြုတ်မှဖြစ်စလို့ဖေဖော်ဝါရီလ3ရက်နေ့မှာလည်းအမျိုးသားလွှတ်တော်ကိုစတင်မှဖြစ်တယ်လို့ NLD တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ်။အပြည့်စုံကတော့နေပြည်တော်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။စစ်အုပ်ချုပ်ရေးစနစ်ကနေအသွင်ပြောင်းပြီးအရတအစိုးရတပိုင်းကိုယ်စားလှယ်တွေလွှတ်တော်တွင်မှအများစုနေရာယူခဲ့ကြတဲ့9နှစ်တာလွှတ်တော်အစည်းအဝေးတွေပြီးရနောက်ဒုတိယအကြိမ်မြောက်လွှတ်တော်အတွက်ကိုတော့ပြည်သူတွေရွေးချယ်တင်မြှောက်ခဲ့ကြတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ကိုယ်စားလှယ်တွေကဦးဆောင်တော့မှာဖြစ်ပါတယ်။ဒီလွှတ်တော်ကိုယ်စားလှယ်တွေဟာဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာကျင်းပမယ့်ပြည်သူလွှတ်တော်အစည်းအဝေးတွေအတွက်အဆင့်သင့်ဖြစ်နေပြီလို့ NLD ရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်က VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံကမှအခုလိုပြောဆိုလိုက်ပါတယ
်။ဆင်းသင့်ဖြစ်နေပါပြီ။အခုပြည်သူလွှတ်တော်ကိုယ်စားလှယ်တွေလည်းရောက်နေပြီ။ပြည်သူလွှတ်တော်ကိုယ်စားလှယ်ကညာ9ရက်ရောက်။မြန်မာလွှတ်တော်ကိုယ်စားလှယ်က35ရက်ပေါင်း390အားလုံးဒီဝိုင်းထဲမှာရှိရတယ်တော်ထူကြတော့ဟောပေါ့အရင်တော့ဆက်နေကျွန်တော်တို့ရောတုန်းကတော့ကျွန်တော်တို့နဲ့တိုင်းသားကိုယ်စားလှယ်တွေအဲဆိုကြံ့ခိုင်ရသူတို့ဝင်နေသူတို့ရှိတာပေါ့ဒီနောက်လာမဲ့တော်တော်ကိုထိရရောက်နဲ့တတ်တတ်ရရနဲ့လူတကာဒီတန်းသူပြည်သားအများမျှော်လင့်သလိုတိတ်ခါရှိတဲ့တော်တော်ကိုယ်စားလှယ်ဖြစ်ဖို့အတွက်ကျွန်တော်တို့ကကြိုးပြီးတော့မှသူတို့ပံ့ပိုးပေးနေတာအစင်းသင့်ဖြစ်နေပ
ါဒါအပြင် NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အားလုံးကိုလည်းအဲ့ဒီလိုက်စားမှုမရှိရအောင်ဒေါန်ဆန်းစုကြည်ကတင်းတင်းကြပ်ကြပ်သတိပေးထားတယ်လို့ဦးဝင်းထိန်ကဆိုပါတယ်
။တမိုင်းဝင်ပြောင်းလဲအပေါ်ဝတ္တနာမထားရဘူး။ငါကဒီမိုစီနဲ့လမ်းကြောင်းကိုကြီးတက်တဲ့အခါမှာဒီဖက်ဒရယ်ဒီမိုစီပြောင်းစီရအောင်လုပ်တဲ့အခါမှာဒေါန်ဆန်းစုကောင်းဆောင်မှုနဲ့ခင်ရတဲ့ပံ့ပိုးမှုဟာအဓိကပဲအခရာပဲ။အဲ့တော့ဘာပဲလုပ်လို့နှလုံးသွင်းပြီးတော့လုပ်ကြပဲ။နောက်ဒါမဲ့သတိပေးရဒေါန်ဆန်းစုရဲ့မူပေါ့ကော်ရပ်ရှင်လုံးဝလက်မခံ။အခရီးတရားကိုလုံးဝလက်မခံဘူး။လက်မခံတဲ့အကြောင်းကကျွန်တော်တို့ကပြောင်းလဲခြင်းတာမီဆိုပြီးတော့ကြွကြော်တာနဲ့ပြည်သူလူထောက်ခံတဲ့ဥစ္စာအရင်ကစိုးရလိုပဲလက်စားပြီးတော့ချမ်းသာလာတဲ့စိုးရဖြစ်လို့ရှိရင်ဘာမှအထက်ပဲလည်းမရှိစူးစမ်းကြိုးလည်းမနေဘူးဒါမှမဟုတ်အကလို့သတိပေးတယ်ဒေါန်ဆန်းယူရဲ့ကိုရန်သတိပေးတယ
်ဒီကနေ့မနက်7နာရီမှာကျင်းပမယ်ပြည်သူလွတ်တော်အစည်းအဝေးမှာလွတ်တော်သဘာဝတိကိုရွေးချယ်သွားမှာဖြစ်တယ်လို့ပြည်သူလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုလည်းအတီးပြုတ်ရွေးချယ်သွားမှာဖြစ်ပါတယ်အမျိုးသားလွတ်တော်ကိုတော့ဖေဖော်ဝါရီလ3ရက်နေ့ကျမှစတင်မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်88အရပြည်သူ့လွှတ်တော်ရဲ့ပထမအကြိမ်အစည်းအဝေးစတင်တဲ့နေ့ကစလို့15ရက်အတွင်းမှာပြည်အောင်စုလွှတ်တော်ခေါ်ယူရမှာဖြစ်တာကြောင့်လွှတ်တော်နှစ်ရက်ကိုယ်စားလှယ်တွေတက်ရောက်ကြမယ်ပြည်အောင်စုလွှတ်တော်ကိုလည်းဒီရက်ပိုင်းအတွင်းမှာခေါ်ယူသွားမယ်လို့ NLD ရဲ့ဗဟိုအလုံးမှုဆောင်တူဖြစ်တဲ့ဒေါက်တာစောမြင့်မောင်က VOA ကိုပြောပါရယ
်ဥပဒေရတော့ပြည်သူ့လွှတ်တော်ခေါ်ပြီးရင်ကျွန်တော်တို့မှာအချိန်တစ်ပတ်ရပါတယ်အဲ့ဒီအချိန်တစ်ပတ်မှာအမျိုးသားလွှတ်တော်ခေါ်ရပါတယ်အမျိုးသားလွှတ်တော်ခေါ်ပြီးလို့နောက်တစ်ပတ်မှာပြည်အောင်စုလွှတ်တော်ခေါ်ရပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ process အတိုင်းပဲပေါ့နော်အချိန် gap ကဲကျွန်တော်လုပ်မဲ့ process တွေအားလုံးကိုအဆင်ပြေချောမွေ့ဖို့အတွက်ပထမဆုံးနေ့ကတော့ပြည်သူ့တော်ခေါ်ပါတက်မှာတတိယနေ့မှာအမျိုးသားလွှတ်တော်ခေါ်ပါအဲ့ဒါပြီးလို့ရှိရင်တင်းတင်းတဲ့နေ့မှာကျွန်တော်ပြည်တော်စုလွှတ်တော်ခေါ်ပါမယ်2017တုန်းကတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်တော်စုတပြိုင်တည်းခေါ်ပါတယ်ကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်ဖွဲ့စည်းပုံအရာကျွန်တော်တို့ကဒီပြည်သူ့လွှတ်တော်ခေါ်ပြီးနှစ်ပတ်အချိန်ရပါဒါမှမဟုတ်ကျွန်တော်တင်းတင်းတဲ့အချိန်မှာခေါ်မှာပါဒီအတွင်းမှာပဲ within the period အတွင်းမှာပဲကျွန်တော်တို့ပြည်တော်စုလွှတ်တော်ခေါ်မှာပါကျွန်တော်တို့မှာတော့ time တွေပဲရှိပါတယ
်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေကနေရွေးချယ်မဲ့ဒုတိယသမ္မတ3ယောက်ထဲကနေနိုင်ငံတော်သမ္မတကိုပြည်တော်စုလွှတ်တော်မှာမဲပေးရွေးချယ်သွားမှာဖြစ်ပါတယ် NLD လွှတ်တော်ကိုယ်စားလှယ်တွေအများစုနေရာရထားတဲ့လွှတ်တော်နေရာကဘယ်သူတွေကိုဒုသမ္မတရွေးချယ်တင်မြှောက်သွားမလဲဆိုတာနဲ့နိုင်ငံရဲ့သမ္မတဘယ်သူဖြစ်လာမလဲဆိုတာကိုတော့ပြည်တွင်းကနိုင်ငံတကာအတိုင်းဝိုင်းကပါစောင့်ကြည့်နေကြပါတယ်ပြည်သူအများစုကတော့ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုသမ္မတဖြစ်လာဖို့မျှော်လင့်နေကြပေမဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေအရဒေါန်ဆန်းစုကြည်ကိုကန့်သက်ထားတဲ့ပုံမှန်59စာလုံးကအတားအဆီးဖြစ်နေပါသေးတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာစောမြင့်မောင်ကအခုလိုပြောဆိုပါရယ
်။အခုချိန်မှာတော့ဂျာနယ်တွေဘာတွေရေးနေတာတော့အများကြီးပေါ်ပြ။ကျွန်တော်တို့လည်းကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူနဲ့ဘောင်နဲ့စီကန်းနဲ့အရာအကောင်းဆုံးတော့လုပ်မှာပါ။ပ ြည်သူတွေကဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ဒီပင်လင်ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ချင်ပါတယ
်2012ဂျာပြက်ရွေးကောက်ပွဲဝင်ခဲ့ကလေးကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုရှေ့ရှုခဲ့တယ်လို့ပြီးခဲ့တဲ့လွှတ်တော်အတွင်းအစည်းအဝေးတွေမှာလည်းပုံမှန်59စာလုံးနဲ့ပုံမှန်436တို့ကိုပြင်ဆင်မှုစ조사ခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူးဒါပေမဲ့ဒီတစ်ခေါက်ကျင်းပမဲ့အလွတ်တော်အစည်းအဝေးတွေမှာဒီပုံမှန်တွေပြင်ဆင်နိုင်ရေးဆက်စ조사သွားမယ်လို့ NLD ကပြောဆိုထားပါတယ်ဖေဖော်ဝါရီလ3ရက်နေ့မှာတော့မြို့သားလွှတ်တော်စတင်ပြီးပြည်အောင်စုလွှတ်တော်အစည်းအဝေးတွေကိုနောက်သတင်းပတ်အတွင်းမှာသာခေါ်ယူနိုင်မှာဖြစ်ပါတယ်ဒါအပြင်တိုင်းဒေသကြီးလွှတ်တော်တွေကိုလည်းဖေဖော်ဝါရီလ10ရက်နေ့မှာခေါ်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတော့ကိုထက်အောင်ပြပုတ်ထားတဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံနဲ့အိန္ဒိယထိုင်းနိုင်ငံရဲ့ဆက်ဆံရေးဟာဘယ်အဆိုးရွားပဲတက်တဲ့စီးပွားရေးလူမှုရေးအရတိုးတက်ကောင်းမွန်ဖို့အရေးကြီးပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတာဝန်ကြီးဦးဝင်းမောင်ကသုံးသပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ရုံးခွဲရဲ့တာဝန်ခံဒေါခင်စိုးဝင်းကမြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံတာဝန်ကြီးဦးဝင်းမောင်ကိုဗန်ကောက်မြို့မြန်မာတန်ရုံမှာတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရပါခင်ဗျာ။
မင်္ဂလာပါရှင်ထိုင်းနဲ့မြန်မာရဲ့အိမ်ကြီးချင်းနှစ်နိုင်ငံရဲ့ဆက်ဆံရေးပေါ်ဒီပြီးခဲ့တဲ့နှစ်တွေမှာဘယ်လိုသုံးသပ်လို့ရလဲရှင်တိုးတက်လာတယ်လို့ယူဆပါလားရှင
်အဲကျွန်တော်တို့ထိုင်းနဲ့မြန်မာကတော့ neighboring country ထဲမှာနေဆက်ဒုတိယအရှည်ဆုံးပေါ့ကျွန်တော်နေဆက်ကကီလို2400နီးပါးလောက်ရှိပါတယ်အဲ2009ခုနှစ်နောက်ပိုင်းပေါ့နော်2009ခုနှစ်နောက်ပိုင်းမှာကျွန်တော်ထိုင်းမြန်မာဆက်ဆံရေးကအမြင့်ဆုံးအခြေအနေကိုရောက်ရှိလာပါတယ်လက်ရှိအခြေအနေမှာလည်းကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကလက်ရှိအမြင့်ဆုံးအခြေအနေမှာရှိပါတယ်အဲကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကောင်းမွန်တဲ့အပြင်ကိုစီးပွားရေးကောင်းမွန်ဖို့အတွက်ကိုကျွန်တော်တို့နေဆက်ဒေသတွေမှာကျွန်တော်တို့လန်တရားတွေပေါက်တာရှိပါတယ်အခုဆိုရင်မဲဆောက်မှာဒုတိယတရားပေါ့ကျွန်တော်စတင်ပြီးစောင့်နေပါတယ်2018ဆိုရင်ပြီးပါပြီတိုးတူပဲကျွန်တော်တို့အာဆီယံwest quarter ခေါ်တာပေါ့เนาะအဲဒီအာဆီယံနောက်ဘက်လမ်းရဲ့နောက်တကကျွန်တော်တို့ try country road ဆိုတာကျွန်တော်တို့အိန္ဒိယရဲ့မြန်မာရဲ့ဒိုင်းရဲ့အဲဒီလမ်းကြောင်းကိုလည်းကျွန်တော်တို့ကုန်သွယ်မှုဆိုင်ရာတွေဆက်ဆံရေးတွေလုပ်နေပါတယ်အဲပြီးခဲ့တဲ့နေ့ကဆိုလို့ချင်းကျွန်တော်တို့ဒုသမဦးညံတွန်းဦးစီးပြီးတော့ကျွန်တော်တို့မြဝတီကော့ကရိတ်လမ်းကိုကျွန်တော်တို့ဖွင့်လှစ်ပြီးသွားပါပြီဒါကြောင့်မလို့ကျောင်းကတော့တက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တဝဲစီမံကိန်းစီးပွားရေးတွေဟိုလည်းနိုင်ငံတိုးတက်အောင်လုပ်တယ်လို့ကျွန်တော်တို့ဒီနိုင်ငံရဲ့ဆက်ဆံရေးတွေဒီတဲ့ပုံမကောင်းမအောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကပါပဲကျွန်တော်တို့ဗီဇာ extension ခေါ်တဲ့เนาะ no need visa ပေါ့เนาะအဲဗီဇာမလိုဘဲနဲ့သွားနိုင်အောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကနေပြီးတော့ဩဂတ်စနေစပြီးကျွန်တော်တို့လုပ်ထားတာရှိပါတယ်အဲထို့အတူပဲကျွန်တော်တို့စက်တန်ရေးပုံမကောင်းမအောင်ဆိုပြီးတော့ကျွန်တော်တို့ကောက်စစ်ဝင်ရုံချုပ်ကိုကျွန်တော်တို့ချင်းမိုင်ပါကျွန်တော်တို့အဲ့ဒီဗီဇာရေးဆက်ရှင်လက်မှတ်ထိုးတဲ့နေ့မှာပဲကျွန်တော်တို့ဖွင့်ပေးလုပ်ပါတယ်အဲ့ဒီလိုလုပ်တဲ့အခါမှာလည်းဒီဘက်ကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဘူဂျိုကြီးဌာနဆက်ကိုတိုင်ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဦးမနာမော်လုံးနဲ့အတူဖွင့်ပေးလုပ်ပါတယ်အဲထို့အတူပဲကျွန်တော်တို့ချင်းမိုင်မှာတကူသီးသောမြန်မာဘုံကြီးเจ้าကိုလည်းကျွန်တော်တို့ဖွင့်ပွဲနဲ့ကျွန်တော်တို့တိတ်ခတ်တပွဲကိုကျွန်တော်တို့လုပ်ပါတယ်ဒါကြောင့်မလို့ဒီအခြေအနေတွေကိုကြည့်လိုက်လို့ရှိရင်တော့လက်ရှိအခြေအနေမှာထိုင်းနဲ့မြန်မာဆက်တိုင်ရေးကောင်းမွန်လျက်ရှိပါတယ်ဟုတ
်ကဲ့ပါအဲ့တော့ဒီအိန္ဒိယနိုင်ငံဆိုတဲ့အတိုင်းပဲပေါ့နော်ဒီနေကြားမြင်းကလည်းတခြားနိုင်ငံနေနဲ့ရှင်လို့ရှိရင်အရှိဆုံးပဲပေါ့ဆိုတော့အဲ့လိုဖြစ်နေတဲ့ချီနေမျိုးမှာမြန်မာနိုင်ငံကနေပြီးတော့ဒီရွှေပြောင်းလုပ်သမားတွေကလည်းတော်တော်များများဒီထိုင်းနိုင်ငံမှာလာပြီးအလုပ်လုပ်နေကြတာသိရပါတယ်အဲ့တော့ခံမှန်းချေပေါ့မြန်မာလုပ်သမားဘယ်လောက်လောက်များရှိပါလဲရှင
်အဲကျွန်တော်တို့မြန်မာလုပ်သမားတွေကကျွန်တော်တို့ထိုင်းနိုင်ငံကို1995ခုနှစ်နောက်ကစပြီးတော့အဲဝင်ရောက်မှုများပြားလာတာရှိပါတယ်ဒါကြောင့်မလို့နိုင်ငံတော်အစိုးရအနေနဲ့အဲဒီရွှေပြောင်းလုပ်သမားတွေကိုကာကွယ်မှုပေးနိုင်ဖို့အတွက်ကို2003ခုနှစ်မှာကျွန်တော်တို့ဥပဒေရွေးဆဲခဲ့ပါတယ်ရွေးဆဲပြီးတော့2003ခုနှစ်မှာထိုင်းနဲ့မြန်မာနဲ့ MOU အလို့သမားတွေစောက်စောက်ကာကွယ်ဖို့အတွက်ဆိုပြီးတော့လက်မှတ်ရေးထိုးခဲ့ပါတယ်အဲ့လိုလက်မှတ်ရေးထိုးခဲ့ပြီးတော့ကျွန်တော်တို့အင်လီဂယ်တွေပေါ့အကြောင်းမျိုးကြောင့်ရောက်လာတဲ့အင်လီဂယ်တွေကိုကျွန်တော်တို့လီဂယ်ဖြစ်အောင် ကျွန်တော်2009ခုနှစ်မှာစပြီးလုပ်ပါတယ်2013ခုနှစ်အထိကျွန်တော်တို့မှတ်ပုံတင်ပြီးတဲ့အလို့သမားဦးရေက 1.8 တန်းရှိပါတယ
်ဟုတ်ကဲ့ပါဒါတူတရားဝင်ပေါ့နော်အဲ့တော့တရားမဝင်ရောဘယ်တော့ခံမှန်းပါလဲရှင
်အဲကျွန်တော်တို့နိုင်ငံနိုင်ငံကနီးစပ်တာပေါ့နော်အဲကုန်လမ်းလည်းလာလို့ရတယ်လေလမ်းလည်းလာလို့ရရေလမ်းလည်းလာလို့ရတယ်ဆိုတော့ဟိုနီးနီးလေးလည်းဖြစ်နေတယ်နောက်တော့ကလူမျိုးချင်းလည်းဆက်ဆက်တာပေါ့နော်အဲကျွန်တော်တို့ဘက်မှာရှမ်းနေရှိသူတို့သူတို့ဘက်မှာလည်းထိုင်းဘက်မှာလည်းရှမ်းနေရှိတယ်ကျွန်တော်တို့ဘက်မှာကရင်နေရှိသူတို့ထိုင်းဘက်မှာလည်းကရင်နေရှိပါတယ်ကျွန်တော်တို့ဘက်မှာမွန်လူမျိုးတွေရှိသူတို့အဲထိုင်းဘက်မှာလည်းမွန်လူမျိုးတွေရှိပါတယ်အဲ့တော့ရွှေမျိုးပေါက်ပေါ်တွေဖြစ်နေတော့ဒီဘက်ကိုလွယ်လွယ်ကူကူပဲကူးလာကြတာရှိပါတယ်အဲ့တော့အင်ဒီကယ်ဒီအနေနဲ့ကတော့တို့ကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ပုတ်ပြတ်လုပ်ငန်းပေါ့ပုတ်ပြတ်လုပ်ငန်းက3လဆို3လ2လဆို2လအဲ့လိုလာပြီးတော့ရွာလုံးကျွတ်လာလုပ်တဲ့အဖွဲ့တွေရှိပါတယ်ဥပမာအပြင်စီအောင်ဂျန်တို့ရောဘာဂျန်တို့လာလုပ်တဲ့လူတွေရှိသလို construction တွေမှာလည်းပုတ်ပြတ်လာလုပ်တဲ့လူတွေရှိတယ်သူတို့ကတော့နှစ်နဲ့ချီပြီးလာပါတစ်နှစ်ဆိုတစ်နှစ်နှစ်နှစ်ဆိုအဲ့လိုပြန်သွားတဲ့လူတွေလည်းလာတာရှိသလိုလာပြီးတော့ illegal အနေနဲ့လာလုပ်တာတွေရှိသလိုပေါင်းလိုက်ရင်တော့သူလည်းတသန်းဝင်းကျင်လောက်ရှိပါ
ဟုတ်ကဲ့ပါအဲ့တော့ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရှိပြောင်းလူသမားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဟိုတန်ယုံရဲ့အခန်းကဏ္ဍတိတ်ပြီးတော့ထိထိရောက်အောင်မရှိဘူးအခုနောက်ပိုင်းမှာတန်ယုံကဒီပြီးတော့အကူအညီပေးတာတွေတော်တော်လေးထိရောက်ပြီးတော့ဟိုတက်ရောက်မှုအကျိုးတက်ရောက်မှုလည်းရှိတယ်လို့သိရပါတယ်အဲ့တော့ဒီအဲ့လိုအကူအညီပေးတဲ့နေရာမှာဒီလောက်ညာပြတဲ့ရှိပြောင်းလူသမားတွေကိုလက်လမ်းမမိတာတွေလည်းရှိမှာပေါ့နော်အဲ့တော့အခုလောလောဆယ်ရင်ဆိုင်နေရတဲ့သူတို့ရဲ့အခက်အခဲတွေပေါ့သူတို့ဒီယာယီခံထားတဲ့နိုင်ငံကူးလက်မှတ်တွေရှိမယ်တက်သေးကန်လက်မှတ်တွေရှိမယ်အဲ့ဒီလုံထုံးလုံကြီးအစဉ်လေးနည်းနည်းရှင်းပြပေးပါလားရှင
်ကျွန်တော်တို့တန်ယုံအနေနဲ့ကတော့အဲတိုင်းနိုင်ငံရောက်မြန်မာလူသမားများကိုကူညီဆောက်ရှောက်ဖို့ဆိုပြီးတော့ကျွန်တော်အသင်းဖွဲ့ထားတာရှိပါတယ်တိုင်းနိုင်ငံရဲ့ခရိုင်တဝက်လောက်မှာကျွန်တော်တို့မြန်မာလူသမားတွေရှိနေတဲ့အတွက်ကျွန်တော်တို့တန်ယုံကဦးစီးပြီးတော့ဖွဲ့ထားပါတယ်အဲ့ဒီဖွဲ့ထဲမှာကျွန်တော်အားလုံးလူ9ဖွဲ့ဖွဲ့ပါတယ်9ဖွဲ့ဖွဲ့ပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့10ရောင်းလုံးနဲ့အားလုံးလူ90အဲကျွန်တော်ဖွဲ့ပါတယ်လေးလတစ်ချိန်ဒီမှာစီဝေးလုပ်ပြီးတော့သူ့နယ်မြေမှာဖြစ်ပေါ်နေတဲ့အလို့သမားတွေရဲ့အခက်အခဲတွေကိုဝိုင်းဝန်းကူညီဖို့ဒါကအဲကျွန်တော်တာယုံအနေနဲ့စီမံပြီးလုပ်တာကျွန်တော်တို့နိုင်ငံတော်အနေနဲ့ကတော့အဲဒိုင်းအလို့သမားဝန်ကြီးဌာနနဲ့မြန်မာလူ့သမားဝန်ကြီးဌာနဒိုင်းနိုင်ငံရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံရေးဝန်ကြီးဌာနတို့ကကျွန်တော်တို့ working group ကတော့6လတစ်ချိန်လုပ်ပါတယ် high level က6လတစ်ချိန်လုပ်ပါတယ်အဲတော့တစ်နှစ်ကိုကျွန်တော်2ချိန်လုပ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့ရရလာတဲ့သဘောတူညီချက်တွေနဲ့ကျွန်တော်တို့တိုင်းနိုင်ငံရောက်အလို့သမားတွေကိုကျွန်တော်တို့ကူညီဆောက်ရှောက်ပါတယ်ဒီ process ပြင်အနေနဲ့ကတော့လက်ရှိကျွန်တော်တို့တာမန်နိုင်ငံကူးခြင်ထားတဲ့လူတွေကတော့ MOU နဲ့ဝင်လာတာပေါ့ဝင်လာတဲ့အခါမှာသူရဲ့သူရဲ့ဥပဒေရနှစ်နှစ်နှစ်ချိန်လေးနှစ်ပြည့်သူတို့ပြန်มาပဲအဲထို့တူပဲကျွန်တော်တို့တာမန်နိုင်ငံအခုခိုင်ထားတဲ့လူတွေကလေးနှစ်ပြည့်တွေ့ရသလိုကျွန်တော်တို့ယာယီနိုင်ငံဦးလက်မှတ်ခိုင်ထားတဲ့အလို့သမားတွေကြတော့ကျွန်တော်တို့6နှစ်ကျော်ရေအဲသူကပြန်မဲ့အနေထားရှိပါတယ်အဲဒါတွေကိုကျွန်တော်တို့အလို့သမားတွေမပြန်ရအောင်အဲကျွန်တော်တို့ပြီးခဲ့တဲ့လာစားမိုင်းကကျွန်တော်တို့မြန်မာပြည်မှာ working group အစည်းအဝေးမှာကျွန်တော်တို့လုပ်ထားတာရှိပါတယ်အဲတော့နောက်ဆုံးအခြေအနေကတော့အဲသူတို့ထုတ်ပေးထားတဲ့တရားသတိရေးဘက်ကထုတ်ပေးထားတဲ့လူတွေအတွက်ကို၄သိန်းကျော်ရှိပါတယ်အဲ့ဒီအတွက်ကိုတော့ဒီဘက်ကကျွန်တော်တို့ CI လို့ခေါ်တဲ့နိုင်ငံသားတက်တဲ့လက်မှတ်ကိုသူတို့ဘက်ကထုတ်ပေးဖို့သဘောတူထားပါပြီအခုနပြောတဲ့၄နှစ်၆နှစ်တမားတွေကြတော့၄နှစ်တမားတွေကြတော့ MOU ဖြစ်တဲ့အတွက်တိုးပေးဖို့လည်းသူတို့ကက်ဘိနက်ကိုတင်ထားပါတယ်6နှစ်ကျော်တမားတွေကြတော့သူတို့နိုင်ငံရဲ့ဥပဒေအရသူတို့ PR တို့နိုင်ငံသားတို့ရှောက်နိုင်တဲ့အတွက်အဲသူတို့ပြန်ပြီးတော့ထွက်ပြီးပြန်ဝင်ရမယ့်အနေအထားဖြစ်တယ်။အဲ့လိုအချိန်ဒီမှာမြန်မာလူသမားတွေကအင်အားများတဲ့အတွက်ထွက်သွားရင်လည်းသူတို့နိုင်ငံစီးပွားရေးအခြေအနေကဆက်ယုံလုံယုံနေတယ်။အခက်အခဲရှိတဲ့အတွက်အဲသူတို့ကက်ဘိနက်မှာ6နှစ်ကျော်သမားတွေကိုခုနပြောတဲ့ CI မှာပါဝင်ဖို့အတွက်အဲ process တွေတင်ထားပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီမြန်မာလူသမားတွေနဲ့ပတ်သက်ပြီးတော့ဒီအကြမ်းမရေးအာမခံမှုတို့ဒီအဲအလုပ်ရှင်တွေအနေနဲ့ပေါ့လေသူတို့တာဝန်ယူမှုအပိုင်းမှာရောဒီကနေပြီးတော့ monitor ပေါ့စစ်ဆေးတဲ့ဟိုအဖွဲ့အစည်းရောရှိပါလားရှင
်ရှိပါတယ်ကျွန်တော်ဒီ working group အောက်မှာအဖွဲ့လေးတွေရှိပါတယ်အဲဒီအဖွဲ့လေးကတော့ဒိုင်းအလုပ်သမားဝန်ကြီးဌာနကနေပြီးတော့ ဦးစီးပြီးတော့လုပ်တာပေါ့အဲတော့သူကမြန်မာနိုင်ငံကိုအလို့သမားတယောက်ကစက်ယုံတစ်ခုကိုရောက်လာပြီဆိုရင်အလို့ရှင်ကအမခါရပါတယ်အလို့ရှင်အမခါမှသူ့ကိုနေထိုင်ခွင့်ဝတ်ပါမယ်ထိုင်ရထုတ်ပေးတာဖြစ်ပါတယ်ဒါမှလည်းထိုင်ရအခွန်ရမှာပေါ့နော်အခွန်ရမှာဖြစ်တဲ့အတွက်သူကအလို့ရှင်ကသူ့အလို့သမားကိုခေါ်လာပြီးတော့သူကစေးစစ်တာဘန်900အဲနောက်တကကျွန်တော်တို့ဝတ်ပါမယ်အတွက်1900အဲဒီတော့ကပကတ်တွေလက်မှတ်တွေ900ဆိုပြီးတော့အဲစုစုပေါင်း2000ကျော်လောက်သူတို့ဘက်ကကောက်ပြီးတော့ဒီ insurance ပေါ့ကျန်းမာရေး insurance ကိုသူတို့ထုတ်ပေးပါတယ်။ဟုတ်ကဲ့ပါ။အ
ဲလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိပါလဲရှင
်။လူကုန်ကူးမှုဖြစ်စဉ်ကဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့အခုနပြောတဲ့ MOU ဝင်လာတာရှိပါတယ်။ကျွန်တော်တို့ဒီတိုင်း illegal ဝင်လာတဲ့အဖွဲ့တွေရှိပါတယ်။အဲ့ဒါတွေကိုကျွန်တော်က legal ဖြစ်အောင်လုပ်ထားတာပေါ့နော်။လုပ်ထားကြကြတော့တချို့ကလည်းတူးချင်းရဲ့ခံစားချက်ပေါ့နော်ခံစားချက်ခံယူချက်နဲ့ဒီအလို့ရှင်ကိုမကျင်တတ်လို့အပြင်ထွက်သွားတယ်အဲထွက်သွားတဲ့အခါကျတော့အလို့ရှင်မရှိတော့ဘူးဆိုရင်သူကဝတ်ပါမစ္စတာပြတ်သွားပါတယ်ပြတ်သွားတဲ့အခါကျတော့အဲ့ဒီအဖွဲ့တွေကိုစောင့်ပြီးတော့လူကုန်ကူးတဲ့အဖွဲ့တွေကစောင့်ပြီးတော့ခေါ်ယူသွားတာရှိပါတယ်ယောက်ျားလေးတွေဆိုလို့ရှိရင်တင်မော့ပေါ့တင်လိုက်တာပေါ့နော်ဟိုတလောရောကဆိုရင်ထိုင်းနိုင်ငံထားရဒူးဆိုပြီးတော့ဥရောပတာတွေဝိုင်းကန့်ကွက်တာတွေပါတယ်ပင်လဲစားတာပဲကန့်ကွက်တာတွေရှိပါတယ်အဲ့ဒါအဲ့ဒါလူကုန်ကူးမှုတွေအပေါ်ရောက်သွားပါတယ်အဲ့ရနေပြီးတော့လူကုန်ကူးမှုကိုကူးသွားတာပေါ့နော်ကျွန်တော်တို့ကတော့ illegal ကနေပြီးတော့ legal ဖြစ်အောင်လုပ်ထားတာဒါပေမဲ့ legal ကနေပြီးတော့ illegal ကိုပြန်သွားတဲ့နှဲပါတယ်ရာခိုင်နှုန်းနဲ့နှဲတာပေါ့နော်အဲအလို့သမားတွေလည်းရှိပါတယ်အဲ့ဒီအလို့သမားတွေကအများသောအားဖြင့်ခုနဟိုမဲ traffic king back ကိုရောက်သွားတာပေါ့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံမှာရှိတဲ့အဖွဲ့တွေရဲ့ခုနကျွန်တော်ပြောတဲ့ကျွန်တော်လက်တွဲလှုပ်ဆောင်နေတဲ့ NGO ဖွဲ့တွေပေါ့အဲ MBDO FBD တို့ ਨੇ ကျွန်တော်ကပူးပေါင်းပြီးတော့လိုက်ပြီးတော့ကယ်ဆယ်ရေးတွေပါတယ်လုပ်ရပါတယ်လုပ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမှာအဲထိန်းသိမ်းရေးစခန်းပေါ့နော်ရောက်သွားလို့ရှိရင်ကျွန်တော်တို့နိုင်ငံကအဲလူမှုဝန်ထမ်းတွေကယ်ဆယ်ရေးဝန်ကြီးဌာနနဲ့ပေါင်းပြီးတော့ကျွန်တော်တို့ပြန်ပို့ပေးတဲ့အခြေအနေတွေကျွန်တော်လုပ်ပေးပါတယ်ဟုတ်ကဲ
့ပါဝိရစီဝါတိုက်ဖြတ်ရေးနဲ့ပတ်သက်လို့နိုင်ငံပူးပေါင်းဆောင်ရွက်မှုအခြေအနေရောတိုးတက်မှုရှိပါလားရှင်
ရှိပါတယ်ကျွန်တော်တို့နိုင်ငံမူရစီဝါနေပတ်တဲ့ကျွန်တော်တို့နှစ်ဆင်အစီအစဉ်ရှိပါတယ်အဲတော့ကျွန်တော်တို့နှစ်နိုင်ငံပူးပေါင်းပြီးတော့လည်းချင်းမိုင်မှာရုံးဖွင့်ထားပါတယ်မူရေးစေဝါဒါစီရုံးဆိုပြီးတော့ကျွန်တော်ချင်းမိုင်မှာမြန်မာနဲ့ထိုင်းဖွင့်ထားတာရှိပါတယ်အဲတော့ဒီမူရေးစေဝါနဲ့ပတ်သက်ရင်လည်းကျွန်တော်တို့နိုင်ငံကလက်မခံလို့ထိုင်းဘက်ကလည်းလက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပူးပေါင်းပြီးတော့ဖန်ဆီးတာအခုဆိုရင်တော်တော်များများအရင်နှစ်တွေစာရဲ့ပုံပုံတိုးတက်လာတာတွေ့ရပါတယ
်ဟုတ်ကဲ့ပါဟိုနောက်ဆုံးအမေကောင်ကတော့ဒီလိုပေါ့နော်အခုမြန်မာနိုင်ငံမှာလည်းအစိုးရအစ်အပြောင်းလဲဟိုဖြစ်ပေါ်တော့မှာပေါ့မကြခင်ကာလအတွင်းမှာအဲ့တော့ဒီရှေ့လျှောက်ပြီးတော့ဒီအစိုးရအစ်အပြောင်းလဲလာတဲ့အခါမှာလည်းဒီထိုင်းမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုဒီတဲ့မကတိုးတက်လာဖို့ရှိလားဒီငကိုအတိုင်းပဲထိန်းဆက်ပြီးတော့ထိန်းသွားမလားအဲ့ဒါလေးနည်းနည်းလေးသုံးသပ်ပေးပါအောင်ရှင
်ကျွန်တော်တို့ဒီမှာထိုင်းနဲ့မြန်မာကအာဆီယံမှာလည်းကျွန်တော်တို့အခင်ဆုံးနိုင်ငံတွေပါပဲအခင်ဆုံးနိုင်ငံတွေပါပဲနော်ရင်းဆက်ဆက်ပေါ့နော်အင်းဒီချင်းနိုင်ငံထဲမှာအင်းဒီချင်းဆိုတော့တချို့နေဆက်ကလည်းရှိတဲ့ကကြတော့တချို့ကိစ္စလေးတွေတော့ပြဿနာလေးတွေရှိပြင်မဲ့ဒီ policy ရတော့ကျွန်တော်တို့ကြည့်ကြည့်ရင်းနှီးစွာပဲရှိပါတယ်အခုဆိုရင်ဘာပဲပေါ့ညီညာရေးလုပ်ငန်းစဉ်တွေပါရှိလာတဲ့အတွက်ထိုင်းနိုင်ငံနဲ့ကျွန်တော်တို့ကပို့ပြီးတော့တိုးတက်လာဖို့ရှိပါပဲထိုင်းနိုင်ငံဘက်ကလည်းကျွန်တော်တို့နိုင်ငံဟိုသူတို့ကလည်းမိတ်ဖက်နိုင်ငံကလွတ်လို့မရပါဘူးဘာကြောင့်လဲဆိုတော့စီပွားရေးရဖြစ်ပါတယ်ဒါကြောင့်မို့ဘူးတဝဲစီမံကိန်းကျွန်တော်လုပ်ပါတယ်အဲသူတို့ဘက်ကလည်းဝိုင်းဝန်းပြီးတော့ဦးစီးပြီးတော့ဂျပန်ပါဝင်လာအောင်လုပ်တယ်လို့အဲကျွန်တော်တို့ FZ တွေထိုင်းဘက်မှာလည်း FZ တွေလုပ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအဲကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်လျက်ရှိပါတယ်အဲနောက်ကနေဇတိသဖြတ်ကျော်မှုတွေ border pass တွေလည်းကျွန်တော်တို့နောက်နှစ်တွေကြာရင် border pass တွေလည်းကျွန်တော်လုပ်လာမှာပါအဲတော့ဘယ်လိုပဲဇိုးကပြောင်းလဲပြောင်းလဲကျွန်တော်တို့လက်ရှိအခြေအနေတွေတော့ချစ်ကြည်ရရော့သွားကြအောင်ရှိပါအောင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျေ
းဇူးအများကြီးတင်ပါတယ
်ဒါကတော့မြန်မာဒီမိုကရေစီရေးအစွန်းနေကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်လာရှင်လို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုအစီအစဉ်မှာနားဆင်ရမယ့်အထက်မှာဆိုရင်တော့
လွတ်တော်နောက်ဆုံးနေ့ January 28 ရက်နေ့မှာသမရဦးသိန်းစင်ရောသူရဦးရှိမန်းပါစကားပြောကြပါတယ်။သမရဦးသိန်းစင်က
တရင်စာဆရာဦးစီတို့အောင်မြင့်ပြောဆိုကြပါပြည်ရင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါရခင်ဗျာအဲ့ဒါအပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြေညာပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ရေနာနဲ့မင်းနဲ့တွေ့ဆုံခြင်းဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့သောရရှင်အမေရိကန်ပြည်ထောင်စုကရေးလာတဲ့သောရရှင်ကိုသိန်းထွေးကဆက်ပြီးတော့မေးမြန်းပေးစေခြင်းပါတယ်တဲ့မတိလိုက်ရတဲ့တမိုင်းချောင်းရဲ့နောက်ခွေကဇလန်းတွေကိုပို့ပြီးတော့သိကျင်လို့ပါလို့ဆိုလာပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကျမတို့ Facebook လူမှုကွန်ရက်အစာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်နော်အဲ့ဒီမှာတင်ထားပေးတဲ့သတင်းတွေကိုတော့မြန်မာနိုင်ငံကသောရရှင်တွေပို့ပြီးတော့ကြီးစုဖတ်စုနားဆင်လို့လွဲကူစေတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ Facebook အစာမျက်နှာပေါ်မှာလည်းကျမတို့ကိုတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်စကားတွေတော်တော်လေးကိုရရှိပါတယ်ကြောက်စိမ့်တူဖော်ခွင့်အဆက်ခွင့်ပြုသင့်သလားဆိုပြီးတော့မြန်မာရေးသုံးသက်သူဦးစီသူအောင်မြင့်ရဲ့သုံးသက်ချက်အဆောင်မနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာကိုအရင်ဦးဆုံးပြောပြပေးကြပါတယ်သရရှင်အားလုံးရဲ့တုံ့ပြန်ချက်တွေတော့မဟုတ်ပါဘူးเนาะတချို့ကိုကောက်နှုတ်ပြီးတော့ပြောပြသွားမှာဖြစ်ပါတယ် VOA ပရိသတ်မျိုးကြီးက
ပြုတင်တာပေါ့เนาะဒီမင်းနေတာကလွတ်တော်ထဲမှာအမင်းနဲ့ဖြီကတူနေတယ်လို့ ਨੇ လွဲနေတယ်တကယ်ဆိုရင်မီးလောင်တယ်လို့ပေါ့လိုအပ်ချက်ရှိလို့ရှိရင်ရဟရင်သုံးဖို့ရှိမရှိမေးတယ်လို့ပေါ့ဝင်းကြီးဖြစ်သွားတာကကောင်းပါတယ်မရှိဘူးအခုကထိရောက်တဲ့ကေဇေးကြီးတွေမပါပါဘူးအပြစ်တောင်တင်နေသေးတယ်သူ့ဘက်ကိုဝင်ကြည့်ပြီးတော့အကောင်းဆုံးကိုဘယ်လိုလုပ်ပေးရင်ရမလဲပေါ့ဒါမှအားလုံးအဆင်ပြေမှာပါအခုကအကျိုးစီးပွားကိုကာကွယ်သလိုဖြစ်နေပါဗျ။နိုင်ငံတော်အတွက်ပြည်သူတွေအတွက်စေနာထားနိုင်တဲ့လူကြီးတွေဖြစ်နိုင်ကြပါစေဗျာ
။ကြောက်စိမ့်တူဖော်ခွင့်အဆက်ပြီးတော့ခွင့်ပြုသင့်သလားဆိုတာကိုဒီ Facebook ပရိသတ်မျိုးကြီးကပြုသင့်ပါတယ်လို့ပြောလာတဲ့အချိန်မှာမိကုန်းထုတ်လာတဲ့ဒီ Facebook ပရိသတ်တယောက်ကတော့ Red Lake ဆိုတဲ့အကောင့်နာမည်နဲ့ဖြစ်ပါတယ်
။ကြောက်စိမ့်လုပ်ငန်းတွေရနာလိုက်ပါပြီတဲ့။ဒေသခံတွေနဲ့နည်းနည်းအရရက်ကအလုလာလုတဲ့သူတွေဘာနဲ့ထမင်းသွားစမှာတော့မြေပြင်အခြေအနေတွေကိုလက်တွေ့နားမလည်ပဲနဲ့မဖွာကြပါနဲ့တကယ်လို့ရမယ့်အလုပ်ကလုပ်ငန်းဝင်အန်ဒရယ်ကင်းရှင်းရေးဘယ်လိုလုပ်မလဲဆိုတာပဲတကယ်သည့်တကယ်တတ်တဲ့သူတွေလက်ထဲအာဏာရပါစေကျုပ်တို့ကတော့စာဝတ်နေရေးအတွက်တေကားမှတေရောလုပ်နေကြရမှာပဲဒါမှမလုပ်ရင်လည်းလုပ်စရာလည်းမရှိဘူးပြုတ်ရှင်းရှင်းပဲ
Relay ဆိုတဲ့အကောင့်နာမည်နဲ့ဖြစ်ပါတယ်ဒါမှမလုပ်ရင်လည်းလုပ်စရာမရှိပါဘူးလို့ဒီကြောက်ရေးလာတဲ့အချိန်မှာကျမတို့ဟိုရပိုင်းအတွက်မှာပဲတင်ဆက်ပေးသွားတဲ့ဖားခန့်ဒေတာကြောက်စိမ့်တူဖော်မှုနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုနေပြည်တော်ကိုခေါ်ယူစစ်ဆေးနေချိန်မှာဖားခန့်ဒေတာအတွင်းကိုတင်သွင်းနေတဲ့မြေသေးကားတွေနဲ့မြေတူးဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားတယ်လို့ဒေတာကန်တွေပြောဆိုတဲ့သတင်းကိုဗီဒီယိုကတင်ဆက်ပေးခဲ့တာရှိပါတယ်နော်။ဒါမြင့်လေဒီလိုမျိုးတူဖော်ရေးရင်နေတဲ့ရန်နေရာတွေတင်သွင်းတာရပ်ဆိုင်းပေမဲ့ကြောက်တူဖော်နေရာတွေကအရင်လိုရှိနေသေးပဲလို့လည်းသတင်းတွေကြားရလို့ဒီသတင်းကိုဖော်ပြပေးခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးကြရမှာတော့ John Dwyer ဆိုတဲ့ Facebook ပရိသတ်က
ဒဇီးနစီပဲတွေ့တယ်ဆိုတဲ့စကားဟာဖားကန့်ကြောက်စိမ့်မော်မရှိဘူးဆိုတာနဲ့အတူတူပါဖားကန့်နယ်ကိုကချင်ပြည်တည်တံတစ်ခုအနေနဲ့ပဲကြည့်လို့မဖြစ်ဘူးနိုင်ငံတော်နဲ့ဆိုင်တဲ့နယ်မြေပါပဲဒီတော့နိုင်ငံတော်ရဲ့ဝင်ငွေကိုတနည်းတစ်ပုံပံ့ပိုးပေးထားတဲ့ဖားကန့်မြေကို အချိန်တိုလေးနဲ့ကုံဆုံးသွားအောင်လုပ်တာအာနာယလူတွေနဲ့တစ္ဆာမရှိတဲ့တကူကောင်းဆန်အစိုးရဖြစ်သွားမှာစိုးရင်ရပါတယ်ဒေသခံမိဘပြည်သူတွေအင်မတန်ဝမ်းနည်းရပါတယ်ကောက်ွယ်ရမယ်အများပြည်သူနဲ့အနာဂတ်ရည်ရှိအတွက်စဉ်းစားတင်ပါတယ
်ခင်လေးရီ Facebook အကောင့်ပိုင်ရှင်ကတော့
အဖွားတော်မြလေးပြောသလိုပဲပြောလိုက်တော့မယ်ပြောကိုမပြောချင်တော့ဘူးကြာလာတော့လေတယောက်ကျုပ်တွေအကြောင်းပြောရအောင်ယွန်းနောင်းလာပြီမြန်မာပြည်ကပြည်သူပြည်သားတန်းပေါင်းများစွာရဲ့မြစ်တာတွေကျိန်စာတွေကဆူးရှတော့မယ်အတုံးလေဆိုတာလာမယ်တည်သွားတဲ့သူတွေကလည်းတမလွန်ကနေကျူနေကြလိမ့်မယ
်တရုတ်ပြည်ကကားတွေဝင်ကျင်တယ်လို့ဝင်ထွက်ကျင်တယ်လို့ထွက်နေတာငါတို့နိုင်ငံမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်လာတဲ့နောက်ပရိသတ်တယောက်က Arsenal ဆိုတဲ့ Facebook နာမည်နဲ့ဖြစ်ပါတယ်
တူပီကကားတွေလူတွေဒုနိုင်ငံတဲကိုဝင်ကျင်တယ်လို့ဝင်ထွက်ကျင်တယ်လို့ထွက်တင်အားစာတာတွေယူကျင်တယ်လို့ယူကြတာပဲဟုတ်ကြရလားကွာအချုပ်ချာအာဏာပိုင်တဲ့နိုင်ငံတနိုင်ငံမှာတိုင်းသမားသားတွေလှုပ်ချင်တိုင်းလှုပ်လို့ရတဲ့နိုင်ငံတကယ်ရှိတယ်ပေါ့ဝမ်းနဲ့ကြပါပဲအင်မတန်ညံ့တဲ့ပြည်내သူပြည်내သားတွေနိုင်ငံသူနိုင်ငံသားတွေငါအပါဝင်ပေါ့ကွာ
နေမျိုးညူကတော့
အမှန်တကယ်တော့ဗျာအဲ့လိုစစ်ဆေးမယ်ဆိုရင်ဖြင့်ကြိုတင်ပြီးစစ်ဆေးဖို့ကိုမပြောဘဲနဲ့ရှောင်းတခင်ဝင်ရောက်စစ်ဆေးရင်ပို့ပြီးတော့တောင်မှအဖြစ်မှန်တွေကိုမျက်ဝါးထင်ထင်တွေ့ရမှာအမှန်ပါပဲခင်ဗျာ
စစ်မယ်ဆိုရင်တော့အရှောင်းတခင်ဝင်စစ်ဆေးကြမှာလေလို့ဒီ Facebook ပရိသတ်ကပြောလာတာပါဒါကတော့ကျမတို့ VOE ကတင်ဆက်ပေးတဲ့သတင်းတွေကို Facebook စာမျက်နှာကလည်းဖော်ပြပေးနေရမှာ Facebook သတင်းတွေကိုဖတ်ရှုနားဆင်ပြီးတော့ဒါမှတ်ချက်ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဝေမျှပေးလိုက်တာဖြစ်ပါတယ်အခုတော့သောရရှင်တွေအတွက် Billboard Hot တစ်ဖြစ်ဆုံးတင်းနံပါတ်100ဆင်းနေကထိတ်ဆုံးသားရောက်နေတဲ့သချင်းတစ်ပုတ်ထုတ်လွှင့်ပေးကြပါတယ်ဒီတစ်ပတ် Billboard Hot 100ဆင်းမှာနံပါတ်5ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်နော်Alicia Cara ti so tha de here so de tchin go na sin chi ba aw shin
I guess for now you've got the last laugh
I'm sorry if I seem uninterested or I'm not listening no I'm indifferent truly I ain't got no business here but since my friends are here I just came to kick it but really I would rather be at home all by myself not in this
Alicia Carati ဆိုထားတဲ့ Here ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါအခုတော့ပေးစာအစီအစဉ်ကိုနားဆင်ပြီးတော့စာတစောင်ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြောပြပေးကြပါမယ်ကမ္ဘာဘောလုံးကြီးလုံးချာပတ်ချာလိုက်နေသည်ဆိုပြီးတော့ဒီသောရရှင်ကလက်ပေးလက်ယူကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ VOA ပေးစာကဏ္ဍမှာတုံ့ပြန်သွားတာကိုဒီစာနဲ့ပြန်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုတုံ့ပြန်ရေးလာပါတယ
်ဇန်နဝါရီလ18ရက်နေ့ညပေးစာအစီအစဉ်မှာလာဝကနဲ့အုပ်ချုပ်ရေးမှုတွေကိုစာပဲစရန်ဘူးငွေပေးရတဲ့အကြောင်းပေးစာမှာပြန်ကြပြီးတော့နိုင်ငံတကာနဲ့နှိုင်းယှဉ်ပြသွားပါတယ်။နိုင်ငံတကာမှာတော့ပေးရမယ်ဆိုတဲ့စီမင်းစီကံရှိလို့ဖြစ်ပါလိမ့်မယ်။အဲဒီလိုမရှိရင်တော့နေသည်ဖြစ်စေများသည်ဖြစ်စေမပေးရသင့်ပါဘူး။ဒါလည်းလက်စားတာပါပဲ။မြန်မာနိုင်ငံမှာတော့ပေးရမယ်ဆိုတဲ့ဥပဒေလုံးဝမရှိသလိုအရေးယူခံရမယ်ဆိုတဲ့ဥပဒေတောင်ရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကဥပဒေဆိုတာငွေယာရုအာဏာပေါ်မှာပဲမူတည်နေတော့တရားဥပဒေစိုးမိုးမှုဆိုတာဘယ်နေရာမှာပဲဖြစ်ဖြစ်မရှိဖြစ်နေတာပါ။လက်တွေ့ထောက်ပြပါမယ်။လေသမားတွေမတရားလေသိမ်းခံရတာကြာတော့တရားဆွဲလို့မရတဲ့အပြင်ပြန်ပြီးတော့တရားဆွဲထောင်ချခံရတယ်။ဒီလိုလေမျိုးတွေမရှိတော့လို့တခြားဒေသတွေမြို့တွေတက်ပြီးအလုံးလုံးအိမ်မဝင်နိုင်လို့ကြုံတဲ့နေရာနေတော့ကျူးကျော်ဆိုပြီးဘူဒူဇာနဲ့ထိုးတရားဆွဲထောင်ချပြန်ရော ဘယ်လိုလုပ်စည်းရဲမွေတင်မှုပြောင်းမလဲအစိုးရဝန်ကြီးဌာနတွေမှာစော်ဝဲစရန်ဘူးတွေဘတ်ဂျက်မှာပါပြီးသားပါဒါပေမဲ့အောက်ကိုချမပေးဘူးချပေးရင်လည်းအများကြီးဖြတ်ထားတယ်အဲ့ဒီတော့အောက်ခြေကလည်းပြည်သူစီကမတရားဖြတ်ပြီးပေါ့အုပ်ချုပ်ရေးမှုတွေလည်းလာစားအပြင်စော်ဝဲစရန်ဘူး9000ကျပ်ပေးပါတယ်ဒါပေမဲ့အမှန်တကယ်ရမရတော့မသိဘူးကျွန်တော်တို့မြန်မာနိုင်ငံမှာကလက်ဆောင်မှုဟာကမ္ဘာဘောလုံးအဖွဲ့ချုပ်ကဘောလုံးကြီးလို့လုံးချပတ်ချလိုက်နေပါကြောင်း VOA ကိုစာရေးလိုက်ပါတယ်
ဒါကတော့ကမ္ဘာဘောလုံးကြီးလုံးချပတ်ချလိုက်နေသည်ဆိုပြီးတော့လက်ပေးလက်ယူမှုကမြန်မာနိုင်ငံမှာဘောလုံးလိုပဲလုံးချပတ်ချလိုက်နေပါတယ်ဆိုရဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်ဒေတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ကျွန်တော်ရေမြန်မာပိုင်းရဲ့ရုံမြင့်သံချနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေရှည်သွားတာမလို့တီတောင်းလာတဲ့သောရရှင်ရဲ့အစာတွေကိုဒီတစ်ပတ်မဖော်ပြပေးနိုင်တာကိုနားလည်ခွင့်လို့ပြသချင်ပါတယ်ဒီတစ်ပတ်တော့ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းလေးမေတ္တာတိလက်ဆောင်ပေးချင်ပါတယ်နော်သောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
် Not the mile Moments and time ရောင်စုံချက်ပန်းခံလေတဲ့နေအိဆက်ပါနော်真的都愛嘛啦啦嘛婆家過好的千里面沒錯對嘛用起誰唱沒什麼接你總路吧我把你都看得就對看也是沒阿珍他婆且阿珍嘛喏You say but the moment when I see that car go to your tell me the dia va and you are cool like a chain yeah I need some love there's a little me little my this same soul don't cross over don't need it to pull it go can so go
ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Not for me lay Moon is an antenna ရောင်စုံချက်ပန်းခံလေတဲ့နေအဆက်ပါနော်真的都爱嘛啦啦嘛婆家过好的千里面没错对吗用尽谁唱没舍破戒
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။နောက်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်တစ်ခုကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။အဲ့ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာတက်တန်းကုံဆုံးသွားပြီဖြစ်တဲ့လွှတ်တော်ကိုဘလို့လွှတ်တော်မျိုးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။
ခုဆိုရင်အရင်စစ်ဆိုးရကဖန်တီးပေးခဲ့တဲ့ပရမကျင်လွှတ်တော်တွေတက်တန်းကုံဆုံးသွားခဲ့ပါပြီ။ဇန်နဝါရီ28နဲ့29ရက်နေ့မှာတော့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်တော်စုလွှတ်တော်တွေမှာနှုတ်ဆက်ပွဲတွေကျင်းပကြပါတယ်။အားလုံးလိုလိုသောအမတ်တွေကသူတို့လွှတ်တော်ကိုသူတို့ချီးမွမ်းကန်းတွေဖွင့်ပြီးလွှတ်တော်မှတ်တမ်းနဲ့ဝင်အောင်ပြောဆိုကြပါတယ်။အဓိကပြောကြဆိုရတာတွေကနှစ်ပေါင်း20ကျော်တွေအတွင်းလွှတ်တော်တွေပြန်ပေါ်ပေါက်လာပြီးသူတို့တွေကအသက်သွင်းခဲ့တဲ့ဆိုတာမျိုးလွှတ်တော်တွင်မှာပါတီဆွဲလူမျိုးဆွဲမထားပဲတိုင်းပြည်ကောင်းရကောင်းကျိုးလုပ်ခဲ့ကြတယ်ဆိုတာမျိုးပြည်သူအတန်လွှတ်တော်အတန်ဆိုပြီးပြည်သူတွေအကျိုးအတွက်လုံခြုံဆောင်ရွက်ခဲ့ကြတယ်ဆိုတာမျိုးဘလောက်ပင်ပန်းဆင်ရွှဲခြင်းကြီးစွာနဲ့ဒုက္ခခံပြီးလုပ်ခဲ့ကံခဲ့ကြတယ်ဆိုတာမျိုးတွေပါကုံဆုံးသွားပြီးဖြစ်တဲ့ပြည်တော်စုအစဉ်လွှတ်တော်တွေဟာဘလို့လွှတ်တော်တွေဖြစ်ခဲ့တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်သူရဦးရွှေမန်းနဲ့ဦးခင်အောင်မြင့်စစ်ဘိုလ်ချုပ်နှစ်ယောက်ကိုတာဝန်ပေးခဲ့တဲ့ပြည်ထောင်စုအစဉ်လွှတ်တော်တွေကိုပြန်ကြည့်ရင်တကယ်လွှတ်တော်တွေအလားပြပြပြပြင်အသက်ဝင်အောင်လုပ်ခဲ့တာကိုတော့ချီးကျူးရမှာဖြစ်ပါတယ်အကြောင်းကတော့တိုင်းနယ်ပြည်နယ်14ခုက14ခုသောလွှတ်တော်တွေအားလုံးတစ်ခုမှတီထောင်စုအစ်စ်လွှတ်တော်လိုအသက်မဝင်ခဲ့လို့ဖြစ်ပါတယ်လွှတ်တော်တက်တန်းကာလအတွင်းခစ်စနစ်နဲ့လျော်ညီခြင်းမရှိတဲ့ဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်တာအသက်လိုအပ်တဲ့ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းတာတွေကိုတော့လုပ်ခဲ့ကြပါတယ်ဒါပေမဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာတကယ်ပြည်သူလူထုအကျိုးအတွက်ဖြစ်ရလားအာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုဖယ်ရှားပေးထားတဲ့ဥပဒေတွေဖြစ်ရလားဆိုတာကတော့ဆွေးနွေးစရာအများကြီးရှိနေပါတယ်နမူနာအဖြစ်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေဆိုရင်ဒီမိုကရေစီလည်းမကျရှုပ်လဲရှုပ်ထွေးအခြေအနေမျိုးဖြစ်အောင်ပြဋ္ဌာန်းထားတာတွေ့ရမှာဖြစ်ပါတယ်အဲ့ဒီလိုရှုပ်ထွေးတဲ့ဥပဒေကြောင့်ပဲအရင်အာဏာရှင်ခေတ်ကအတိုင်းပြည်သူလူထုကိုစန့်ကျင်သူတွေကိုကြိုးသမားတွေအောက်ခြေရက်ကြီးအုပ်ချုပ်ရေးမှုနေရာတွေကိုဆက်ပြီးရယူထားနိုင်သေးတာတွေ့ရပါတယ်။နောက်တစ်ခုကငြိမ်းချမ်းစွာစုယုံစီတန်းဆန္ဒပြခွင့်ဆိုင်ရာဥပဒေဖြစ်ပါတယ်။လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေကိုအကြောင်းပြုပြီးတော့ပဲကျောင်းသားနဲ့လူပေါင်းများစွာဖမ်းဆီးတရားရုံးတင်ပို့ခံရအကျဉ်းချခံနေရတာဖြစ်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေတွေပါနိုင်ငံနဲ့တိုင်းရင်းသားပြည်သူတွေအတွက်အကျိုးရှိစေမယ့်ဥပဒေတွေလို့သတ်မှတ်ဖို့အလွန်ခက်ခဲပါတယ်။ဒါတွေကနမူနာသဘောလောက်ပါ။လက်ရှိလွှတ်တော်ဟာအဲ့ဒီလိုဥပဒေအများကြီးပြဋ္ဌာန်းခဲ့ပါတယ
်။နောက်တစ်ချက်လွှတ်တော်ဟာသမရနဲ့အစိုးရအဖွဲ့ကိုထိန်းချုပ်တယ်၊ထိန်းညှိတယ်ဆိုတဲ့ကိစ္စပါ။တကယ်တကယ်ကြတော့အဲ့ဒီကိစ္စတွေထဲမှာအကျိုးစီးပွားဆိုင်ရာကိစ္စတွေ၊ဂိုင်းကနာတိုက်ပွဲပြဿနာတွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။စစ်အစိုးရခေတ်လွန်ကိုပြန်ကြည့်ရင်လွှတ်တော်တွေကိုအမတ်ဖြစ်ပြီးရောက်သွားသူတွေထဲမှာအရင်အခွင့်အူရခဲ့တဲ့ဝန်ကြီးဟောင်းနေတဲ့ခရိုနီတွေပါသွားကြပါတယ်လွှတ်တော်ကိုသူတို့ကြီးစိုးလွှမ်းမိုးထားပါတယ်တစ်ဖက်မှာအစိုးရအာဏာရလာတဲ့သမရဦးသိန်းစင်ဘက်မှာလည်းသူတို့အုပ်စုနဲ့သူတို့ရှိကြပါတယ်သမရဦးသိန်းစင်ဘက်မှာတကိုးကြီးလာတဲ့ဝန်ကြီးဦးစိုးသိန်းနဲ့အုပ်စုဟာလွှတ်တော်ရဲ့ရောက်သွားတဲ့ဝန်ကြီးဟောင်းနေတဲ့ခရိုနီအုပ်စုတွေကိုအရင်ခေတ်တုန်းကလိုအခွင့်အူတွေမပေးတော့ပါဘူးပုံစံအစ်စ်လူအစ်စ်တွေနဲ့လုပ်ပါတယ်ဒီလိုနီးနဲ့အခွင့်အူမရတော့တဲ့လွှတ်တော်ဘက်ကခရိုနီအတိုင်းဝဲအုပ်စုအစိုးရဘက်ကိုအမျက်တော်ရှာပါတယ်နောက်ပိုင်းအစိုးရဘက်ကလုပ်ရက်တွေအထူးသဖြင့်စီးပွားရေးဆိုင်ရာလုပ်ရက်တွေကိုစစ်စစ်ဆက်ကြည့်ရှုဝေဖန်ပါတော့တယ်။ဒါဟာအစိုးရနဲ့လွှတ်တော်ပုံမှန် check and balance လုပ်တာမျိုးမဟုတ်ပါဘူး။ဥပမာအားဖြင့် mobile phone ဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံရေး operator တွေကိုလုတ်ကန်ခွင့်ပြုတဲ့ကိစ္စ၊နိုင်ငံခြားဘဏ်တွေကိုဝေရောက်ရင်းနှီးမြှုပ်နှံခွင့်ပေးတဲ့ကိစ္စတွေမှာဆိုရင်လွှတ်တော်ဘက်ကအသေးအံကန့်ကွက်တာမျိုးလုပ်ခဲ့တာဖြစ်ပါတယ်။
လွှတ်တော်ဘက်ကမအောင်မမြင်ဇက်မျောဖြစ်အောင်လုပ်လိုက်တဲ့ပြဿနာကြီးတစ်ခုလည်းရှိပါသေးတယ်။အဲ့ဒါကတော့တိမ့်ဆဲထားတဲ့မြေယာတွေပြည်သူတွေလက်ထဲပြန်ရောက်ရေးကိစ္စပါတကယ်တော့အရေးစစ်အစိုးရလက်ထက်ကလယ်သိမ်းရာသိမ်းပြဿနာဟာအတော့ကိုနှက်ရှိုင်းကျပြတ်ပါတယ်တိမ့်သူတွေကလည်းမျိုးစုံပါတယ်တက်မတော့ဌာနဆိုင်ရာစစ်ဘုံနဲ့ခရိုနီတထေးစုံနေအောင်ပါပါတယ်လယ်သိမ်းရာသိမ်းလုတ်ခဲ့သူတွေအများကြီးကလည်းလွတ်တော်တဲ့အမတ်ဖြစ်နေတာတွေလည်းရှိနေပါတယ်နောက်ဆုံးအဲ့ဒီလယ်ယာမြေတိမ့်ဆဲခံရမှုကိစ္စတွေကင်တွယ်ဖြည့်ရှင်းပေးတဲ့လွှတ်တော်ဘက်ကလည်းပြဿနာကိုရှင်းလင်းတဲ့အထိမကင်တွယ်ပဲဇံမျောအဖြစ်လုတ်ကင်ခဲ့တာတွေ့နိုင်ပါတယ်။လွှတ်တော်ရဲ့အရေးကြီးဆုံးသောပြဿနာတစ်ခုကတော့ဖွဲ့စည်းပုံပြင်ရေးကိုကောင်းကောင်းမွန်မွန်မလုပ်ခဲ့တာပါ။ရွေးကောက်ခံတဲ့တပ်မတော်သားတွေညှိနှိုင်းပြီးဖွဲ့စည်းပုံကိုဖြစ်သင့်ဖြစ်တိုက်တဲ့အနေအထားပြင်ဖို့စ조사ရမှာကိုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီတဲကနေတပ်မတော်သားတွေကိုရောအခြားပါတီဝင်တွေကိုပါထုတ်ပေးသူရဦးရွှေမန်းသဘောကျတာကိုပဲပြင်ဖို့ပြည်ခိုင်ဖြိုးပါတီကလုပ်ခဲ့တာပါ။နောက်ဆုံးတက်မတော်ဘက်ကပဲပယ်ချခဲ့ပြီးဘာတစ်ခုမှအရာမထင်ခဲ့ပါဘူး
။လွှတ်တော်နောက်ဆုံးနေ့ဇန်နဝါရီ28ရက်နေ့မှာသမရဦးသိန်းစင်ရောသူရဦးရွှေမန်းပါစကားပြောကြပါတယ်။သမရဦးသိန်းစင်ကထိတ်တဲရင်ဆိုင်မှုများကြုံတွေ့ရတော့လဲပ ုပ်ကိုရေးထိခိုက်နာကျင်မှုများကိုမေ့ပျောက်၍သီးခံဆောင်ရွက်ခဲ့တယ်ဆိုပြီးပြောခဲ့သလိုသူရဦးရှိမန်းကလည်းစူးစမ်းရင်းနဲ့ကျွန်တော်မှလည်းဒဏ်ရာဒဏ်ချက်တွေအများကြီးရပါတယ်ဒါလိုပဲကျွန်တော်နဲ့နှီးဆက်သူတွေလည်းဒဏ်ရာဒဏ်ချက်တွေအများကြီးရပါတယ်လို့ပြောဆိုခဲ့ပါတယ်ဒါလွတ်တော်တဲ့အစိုးရအဖွဲ့ဖြစ်ပွားခဲ့တဲ့ဂိုင်းကနတိုက်ပွဲကိုထင်ဟပ်စေတဲ့စကားလုံးတွေဖြစ်ပါတယ်အားလုံးကိုခြုံငုံသွန်းသပ်လိုက်ရင်ကုံလွန်ခဲ့တဲ့လွတ်တော်တက်တန်းဟာပြည်သူဆန္ဒလွတ်တော်ဆန္ဒဆိုတာထက်ကိုဂျိုးစီဝါနဲ့ဂိုင်းကနာတိုက်ပွဲတွေပိုပြီးလွှမ်းမိုးခဲ့တဲ့လွှတ်တော်လို့သတ်မှတ်ရင်ပိုနီးစပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါကတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာ
တော်ရရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ် NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီးလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လုပ်ရအဖြစ်ကြိုးဆိုသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအတွက် VOA ကိုအချိန်မီဆက်သွယ်ကြပါဆိုပြီးထပ်မံပြီးတော့တိုက်တွန်းလိုက်ပါစေခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားစံပြကဘာတလောအစီအစဉ်ကိုနားဆင်ကြရမှာပါကိုသားညင်ဦးနဲ့မခင်ဖြူတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဗျူရီအမေရိကန်တန်ရုံးချုပ်ရှိရာဝါရှင်တန်ဒီစီအပါအဝင်အမေရိကန်ပြည်သူအရှိဖက်ချန်ပြည်နယ်တွေမှာပြင်းထန်တဲ့နှင်းမုန်တိုင်းတန်အကြီးကျယ်ခံခဲ့ရပြီးမဲ့မုန်တိုင်းလုံနဲ့ဆိုရင်ပဲနှင်းတွေကြားမှာအပျော်ကစားဖို့လူတွေယာနဲ့ချီပြီးတော့ထွက်လာကြပါတယ်။ဒူးလောက်ထိရှိတဲ့နှင်းတွေကြားမှာနှင်းလျှောစီးကြတဲ့သူတွေအပျော်တမ်းနှင်းတွေနဲ့ပြစ်ပေါက်ကစားသူတွေနဲ့စီကားနေကြတာပါ။ဝါရှင်တန်ဒီစီက Snowball Fight Association ကစီစဉ်တဲ့ဒီနှင်းပေါက်တမ်းကစားတဲ့ပွဲမှာတော့လူကြီးလူငယ်မရွေပါဝင်ခဲ့ကြပါတယ်။ဒီနှစ်ပွဲကိုတော့လူတွေကြားမှာရေပန်းစားနေတဲ့ Star Wars Jedi ရစ်ပွဲရုပ်ရှင်ဇာတ်ကားနဲ့ခက်ဆင်ဆင် Snow Wars နှင်းစစ်ပွဲဆိုပြီးတော့အမည်ပေးထားပါတယ်။နှင်းပေါက်တန်းကစားပွဲမှာဒီ Star Wars ဇာတ်ကားထဲမှာလိုမျိုးပဲအဝတ်အစားဆန်းဆန်းပြပြဝတ်ဆင်လာကြဖို့တိုက်တွန်းထားတဲ့အတွက်လဲတိရစ္ဆာန်ပုံစံထူးထူးဆန်းဆန်းဝတ်ဆင်လာကြတဲ့သူတွေ Captain America လိုမျိုးဒီ Super Hero ဝတ်စုံတွေနဲ့ဆင်နွှဲခဲ့ကြတာကိုလည်းတွေ့နိုင်ပါတယ်။ဒေါ်လာတန်းထောင်ချီကုန်ကျဆုံးရှုံးမယ်လို့ခန့်မှန်းထားပြီးတော့ရင်းတစ်ပတ်ကြော်ကြာဒီကြောင်းတွေယုံတွေပိတ်ပြီးတော့နှင်းတွေကိုရှင်းလင်းခဲ့ရတဲ့အထိမုန်တိုင်းဒဏ်တင့်ခဲ့ပြီးမဲ့ဝါရှင်တန်ကနှင်းစစ်ပွဲကတော့မြို့ခံတွေရဲ့အနိုင်မခံတဲ့စိတ်ဓာတ်ကိုပြသနေတယ်လို့ဆိုရမှာဖြစ်ပါတယ်
ဝါရှင်တန်ရဲ့နှင်းမုန်တိုင်းကြားမှာလူတွေကောင်းမဖော်နိုင်အောင်ဖြစ်နေရပေမဲ့ပန်တာဝတ်ဝင်တီယန်တီယန်အတွက်တော့ရှာရှာပါပါအခွင့်အရေးတရက်ဖြစ်ခဲ့ပါတယ်။ဝါရှင်တန်ရဲ့အနီးနားပြည်နယ်တွေမှာအရေးပေါ်အခြေအနေကျင်ညာခဲ့ရတဲ့အထိနှင်းမုန်တိုင်းကြားရောက်ချိန်မှာ Smithsonian အမျိုးသားတရိတ်ဆန်ဥယျာဉ်ကပန်တာဝတ်ဝင်ကတော့နှင်းတွေကြားထဲမှာရှာရှာပါပါလူလိမ့်ပြောပါခွင့်ရခဲ့တာပါ။ပန်တာဝတ်ဝင်ကြီးတီယန်တီယန်ဟာ Smithsonian တရိတ်ဆန်ဥယျာဉ်ထဲမှာပဲရှိနေကြတဲ့ဘောင်ဘောင်နဲ့ဘိုင်ဘိုင်ပန်တာနှစ်ကောင်ရဲ့အဖြစ်လည်းဖြစ်ပါတယ်ရှင်။
ကိုလနေငါဆောင်ရသည့်အားလည်းရဲ့ကာလာမှာပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ Billstoff မြို့က Louis Zamenhof ယဉ်ကျေးမှုဌာနမှာကျင်းပခဲ့ရမှာလီဂိုဒိုမောင်တပေါင်းခွင့်နဲ့ကျောင်းသားလူတွေစုပေါင်းတိစောက်ခဲ့ကြတာပါ။ကိုလနေငါသမိုင်းပြည်သူ့ကပညာရေးလိုမျိုးယဉ်ကျေးမှုအမွေအနှစ်တွေနဲ့ကလေးတွေယင်းဤအကျိုးဝင်ဖြစ်လာစေဖို့ရည်ရွယ်ခဲ့တာလို့လည်းအခမ်းအနားအစီအစဉ်သူတွေကပြောပါရတယ်။ကျောင်းသားလေးတွေကိုဒီအသက်အရွယ်ပိုင်းခြားလိုက်ခွဲပြီးတော့နန်းတော်ပုံစံတူတိစောက်ရမှာတောင်းပန်ပေးခဲ့တာပါ။နန်းတော်နဲ့မတူတူအောင်အဆအဆုံးအသေးစိတ်လှုပ်ဆောင်ခဲ့ရတာကိုလည်းကလေးတွေကသဘောကျခဲ့ပါရတယ်။
နာမည်ကျော်တရုတ်ဥလူပညာရှင်လည်းဖြစ်တက်ကြွလှူရှားသူတူလည်းဖြစ်တဲ့အိုင်ဝေဝေဟာဒိမတ်အာနာပိုင်တွေအနေနဲ့ဒုက္ခသည်တွေရဲ့ပစ္စည်းတွေကိုသိမ်းယူဝင်ပြူတဲ့ဥပဒေသစ်ကိုကန့်ကွက်တဲ့အနေနဲ့ဒိမတ်နိုင်ငံမှာသူ့ရဲ့လက်ရာတွေပြသမဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။ကိုပင်ဟေဂင်မြို့တော်နဲ့အာဟုစ်မြို့တွေမှာပြသမဲ့အစီအစဉ်တွေကိုပယ်ဖျက်လိုက်တဲ့အကြောင်းဂရိနိုင်ငံကမ်းခြေတစ်ခုမှာရောက်နေတဲ့တရုတ်နုပညာရှင်အိုင်ဝေဝေကအကြောင်းကြားခဲ့တာပါ။ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်ပြဿနာကိုကင်ကျွဲဖို့ကြိုးစားတဲ့အနေနဲ့ဒုက္ခသည်တွေစားဝတ်နေရေးကုန်ကြမ်းစိတ်တွေကိုကာမိစေဖို့အမေရိကန်ဒေါ်လာ1500လောက်ရှိတဲ့ဒိမ့်မတ်ငွေခရိုနာ1000အထိတန်ဖိုးရှိတဲ့ပစ္စည်းတွေကိုခိုလုံခွင့်ရဖို့ကြိုးပမ်းသူတွေထံကသိမ်းယူပိုင်ခွင့်ရှိတဲ့ဥပဒေတရက်ကိုဒိမ့်မတ်လွှတ်တော်ကဇန်နဝါရီလအကုန်မှာပဲအတည်ပြုလိုက်တာပါ။ဥပဒေနဲ့ပတ်သက်တဲ့သတင်းတွေကိုကြည့်ပြီးတခုခုတုံ့ပြန်လိုတဲ့အတွက်ဒိမတ်မှာပြသမဲ့အမှုပညာပြပွဲတွေကိုဖျက်ဖို့ဆုံးဖြတ်လိုက်တာလို့လဲကိုပီဟေဂင်မျိုးကပြကန်းစီစဉ်သူတွေကပြောပါတယ်။ဒိမတ်ဥပဒေသစ်မှာတော့နိုင်ငံထွေးမှာရောက်နေကြတဲ့ဒုက္ခသည်တွေချက်ကိုကြံမိသားစုတွေလိုက်လာမယ်ဆိုရင်လည်းအနည်းဆုံးတစ်နှစ်ကနေသုံးနှစ်အထိစောင့်ဆိုင်းဖို့ပြဋ္ဌာန်းခဲ့တဲ့အတွက်လူခွင့်ရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေခံခဲ့ရတာပါရှင်။
ပြည်ဝအမေရိကန်တံမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေဘက်6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ပြည်ဝမြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
။ကုလသမဂ္ဂကဥဆောင်ပြုလုပ်တဲ့စီးရီးယားညဉ့်ညံရေးဆွေးနွေးပွဲအစပိုင်းကိုသတိမောက်ခဲ့ပြီးတဲ့နောက်မှာစီးရီးယားအဓိကအထိုက်ခံအုပ်စုဟာကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစတူရာနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အထိုက်ခံတွေဘက်ကဆွေးနွေးပွဲမတက်စေဖို့ဖြစ်စေခဲ့တဲ့ကိစ္စရာတချို့ပြေလည်စေရေးအတွက်တိုးတက်မှုတွေရှိခဲ့တယ်လို့တွေ့ဆုံမှုပြီးနှစ်ဖက်စလုံးကပြောပါတယ်။မြန်မာနိုင်ငံရဲ့ဒုတိယအကြိမ်မြောက်လွှတ်တော်စီအိုပွဲကိုဒီကနေ့တနင်္လာနေ့မနေ့ဆယ်နာရီမှာပြန်လည်စတင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရုပ်ောက်ပွဲမှာအပြတ်အသတ်အနှံ့ရလိုက်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဒုတိယအကြိမ်မြောက်လွှတ်တော်ကိုဦးဆောင်တော့မှာဖြစ်ပြီးပါတီကတာဝန်ရှိသူတွေကလည်းလွှတ်တော်စီအိုပွဲတွေအတွက်သူတို့ပါတီကလွှတ်တော်မှတ်တွေဟာအဆင်သင့်ဖြစ်နေကြပြီလို့ပြောပါတယ်။ဒီကနေ့စတင်မဲ့ဒုတိယအကြိမ်မြောက်လွှတ်တော်စီအိုပွဲမှာရုပ်ောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်အသစ်တွေကဂရိတ္တစာပြုပြီးတဲ့နောက်မှာတော့လွတ်တော်တဘာပတိအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးကောက်တင်မြှောက်ကြမှာလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းပြုလုပ်မဲ့အမျိုးသားလွတ်တော်စုဝဲမှာတော့ NLD ပါတီလွတ်တော်နေရာစလုံးကတင်သွင်းတဲ့ဒုသမရာလောင်း2ဦးနဲ့တမရော်ကတင်သွင်းတဲ့တမရာလောင်း2ဦးတို့ကိုတမရအဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တမရအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်ဝင်ရောက်ရှင်ပြိုင်နေကြတဲ့ဒီမိုကရက်တစ်ပါတီနဲ့ရီပပလီကန်ပါတီကိုယ်စားလှယ်လောင်း15ဦးအတွက်အိုဝါပြည်နယ်မှာကျင်းပမဲ့အရေးပါတဲ့ပါတီတင်းရွေးကောက်ပွဲအတွက်တင်းနှင်းငွေနေဟာနောက်ဆုံးအပြည့်အဝမဲဆွယ်စည်းရုံးဝင်ရှိတဲ့နေလဲဖြစ်ပါတယ်။အိုဝါပြည်နယ်သားတွေဟာဒီမိုကရက်တစ်နဲ့ရီပဘလစ်ကန်ပါတီကကိုယ်စားလှယ်လောင်းတွေရဲ့ပါတီတင်းရွေးကောက်ပွဲတွေအတွက်ဒီကနေ့တင်းနှင်းလာနေမှာမဲပေးရွေးချယ်ကြတော့မှာဖြစ်ပါတယ်။လက်တင်အမေရိကတိုက်မှာပြန့်ပွားနေတဲ့ဇီကာဗိုင်းရပ်စ်ဟာအာဖရိကတိုက်မှာလူပေါင်း 11,000 ကျော်သေဆုံးခဲ့ရတဲ့ Ebola virus တဲ့ကမ္ဘာလူထုကျန်းမာရေးကိုချိန်ချောက်မှုအနေနဲ့ပိုပြီးကြီးမားနိုင်တယ်လို့ဆိုပါတယ်။ဒီမချက်ဟာဇီကာဗိုင်းရပ်စ်အန်ဒီဟာကမ္ဘာ့ကျန်းမာရေးကပ်ဘေးအဆင့်အဖြစ်သတ်မှတ်ရမလားဆိုတာကိုဆွေးနွေးဆုံးဖြတ်ကြမယ် WHO ကကျင်းပမယ်တနင်္လာနေ့အရေးပေါ်ဆွေးနွေးမတိုင်ခင်မှာသတင်းစာတွေမှာလူထုကျန်းမာရေးကြောင့်ကျင်သူများကပြောခဲ့ကြတာဖြစ်ပါလေ
ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော့တာဖြစ်ပါရခင်ဗျာအခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကမက်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jonas Cummings ဖြစ်ပါတယ်VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်ဒီကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလမ်းမီတာ190လောက်ကနေထုတ်လွှင့်ပေးခဲ့တာပါဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကျန်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ဆံမိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.